တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့အပေါ်ဥပဒေကြောင့်ရခိုင်လုံမှုမရှိဘူးဆိုပြီးအနုညာကြခုံရုံးကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့စပြောလာနေကြပါပြီဒီလိုတွဲဆုံဆွေးနွေးခြင်းအဖြစ်လက်နက်ကင်ပြည်ပခါဖြစ်မဲ့အလားအလာရော့သွားနိုင်တာကြောင့်နိုင်ငံရေးအရမြန်မာလက်ခံနိုင်တာက တုံ့ပြန်ခဲ့တာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုစာရေးဝန်ကြီးဝန်ကြီးကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်းအင်္ဂါနေ့တုန်းကအရေးအမို့ပြောပါတယ်ရေမောဆရာဆက်လန်းကြီးကတော့အဆုံးသတ်သွားပါပြီမှန်ကန်တဲ့လမ်းကြောင်းပေါ်ကိုပြန်ပြီးတော့ရှောင်လိုက်ရမယ်အချိန်မှာဖိလစ်ပိုင်ဆိုးရတဲ့အနေနဲ့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့တရုတ်ဆိုးရနဲ့တွဲဆုံဆိတ်ဆက်နှိမ့်နိုင်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုမကြခင်တုန်းကပြသခဲ့တာကိုလည်းတရုတ်ဆိုးရကသိထားပါတယ်လို့ဆိုပြီးတော့တရုတ်နိုင်ငံစာရေးဝန်ကြီးဝန်ကြီးကအင်္ဂါနေ့မှာပြောဆိုပါတယ်တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေမပါဝင်ပဲနိုင်ငံအကြားတွဲဆုံဆွေးနွေးလို့တဲ့ဆိုတာကိုတရုတ်ဆိုးရကဟောရင်ကလေးကပြောလာခဲ့တာပါပြီးခဲ့တဲ့လ30ရက်နေ့ကသမ္မတတာဝန်စတင်ယူခဲ့တဲ့ဖိလစ်ပိုင်သမ္မတတဲ့ရော်ဒရီဂိုဒူတာတက်ကလည်းတရုတ်နိုင်ငံနဲ့ဒီနှစ်နိုင်ငံကြားဆစ်ဆက်ညှိနှိုင်းတာတွေလှုပ်သွားလို့တဲ့ဆိုတာကိုသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်ကလေးကပြောဆိုလာခဲ့တာပါရှင်